တော်ရှင်များရှင်လမ်းချမ်းမြေကြပါလားခင်ဗျာကျွန်တော်တို့အာရဖေတနင်္ဂနွေစကပိုင်းကိုစတင်ပါတော့မယ်ဒီပတ်အတွက်ကျွန်တော်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်များနဲ့အရင်ဆုံးမိတ်ဆက်ပေးပြစီခင်ဗျာပထမတူကတော့လူပေါင်းသစ်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောပါဦးအောင်မိုးစောကြီးကျမ်းမာရလားဗျာ
ဟုတ်ကဲ့ဗျာကျမ်းမာပါပဲကျေးဇူးတင်ပါတယ
်နောက်တူကတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးဥက္ကဋ္ဌကိုတန်ခဲ့ပါအဲဦးတန်ခဲ့ကြီးနေကောင်းလားဗျာ
ဟုတ်ကဲ့နေကောင်းပါတယ်ခင်ဗျာ
နောက်ဆုံးတူကတော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ရဲ့နိုင်ငံသားရေးတာဝန်ခံဦးမင်းနိုင်ပါဦးမင်းနိုင်ရေးကြားမရလားဗျာ
ဟုတ်ကဲ့ခင်ဗျာနေကောင်းပါလေခင်ဗျာ
သောတာရှင်ပါခင်ဗျာအခုဆိုရင် 1988 ပြည်သူ့ဒီမိုကရေစီအရေးတော်ပုံပေါ်ပေါက်ခဲ့တာ22နှစ်ရှိသွားခဲ့ပါပြီဒီအပတ်တနင်္ဂနွေစကဝိုင်းမှာပါဝင်ဆွေးနွေးတင်ပြကြမဲ့ပုဂ္ဂိုလ်3ဦးဟာအဲ့ဒီ88အရေးတော်ပုံကိုပါဝင်ဖြတ်တန်းခဲ့ကြပြီးလက်ရှိမြန်မာနိုင်ငံရေးမှာသူတို့ယုံကြည်တဲ့ကဏ္ဍတရားနေဆက်လက်ပါဝင်နေတဲ့လူ3ယောက်ဖြစ်ပါတယ်အတူတူရဲ့ဖြတ်သန်းမှုနဲ့လက်ရှိအတွေ့အမြင်တွေကိုကျွန်တော်တင်ပြဖို့ကြိုးစားပါမယ်ခင်ဗျာအဲ့တော့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောရေ1988အရေးတော်ပုံတော့ဦးအောင်မိုးစောကဘယ်မှာလဲဘာတွေလောက်ခဲ့လဲကျွန်တော်တို့အချင်းချင်းပြီးသိပြစီဗျာ
အဲကျွန်တော်အဲ့အချိန်ကကျွန်တော်ဘကူတိုင်းအနောက်ချမ်းပေါ့တဲကုန်းမြို့နယ်ပေါ့နော်ပြည်ခိုင်တဲကုန်းမြို့နယ်မှာအဲ့ဒီဒေသမှာရှိတဲ့ကျွန်တော်အကြောင်းသားလူငယ်တွေအဲ့ဒီဒေသမှာရှိတဲ့ဒီမိုကရေစီထောက်ရှားတဲ့ပုံကိုယ်တွေနဲ့ကျွန်တော်တို့စုစည်းဆက်ဆက်ပြီးတော့ကျွန်တော်ရှိတဲ့လုံးရေတော်ကုန်ကြီးမှာကျွန်တော်ဒေတာကတက်တက်ကြွကြွပေါင်းနိုင်ဖို့ကြိုးစားနေတဲ့အခြေအနေကာလဖြစ်ပါလေ
။ဟုတ်ကဲ့အဲ့တော့နောက်ကြတော့88ရေတော်ကုန်ပြီးတော့ကိုမိုးစွာဘာတွေဆက်လုပ်ခဲ့လဲနောက
်။1988ရေတော်ကုန်ဒါနာသိမ့်ခံပြီးရတဲ့အခါကျကျွန်တော်ခဏဆောင်နေရတယ်။အဲ့ဒီနောက်ပိုင်းမှာနိုင်ငံရေးပါတီတွေဒီထောင်ခွင့်ဒီရှိလာတဲ့အခါကျတော့ကျွန်တော်မြို့နယ်မှာရှိတဲ့ကျွန်တော်ကျောင်းသားသမဂ္ဂတပွဲလုံးပေါ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီရဲ့ကိုဝင်ရောက်ခဲ့တယ်အဲ့ဒီတည်းကနေပြီးတော့အခုချိန်ထိကျွန်တော်ဒီမှာမှဒီရေလှုပ်ရှားမှုတွေမှာပါဝင်နေတာဖြစ်ပါလေခင်ဗျာ
ဟုတ်ကဲ့ဥပမာမို့ဆိုကျေးဇူးပဲအဲ့တော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦးရဲ့ဥက္ကဋ္ဌဦးတန်ခဲ့ခင်ဗျာဦးတန်ခဲ့ကော88ကဘယ်မှာလဲခင်ဗျာ
အဲကျွန်တော်1988ခုနှစ်ကကျွန်တော်တို့မန်လေးတိုင်းကျွန်တော်တို့60မြို့နယ်မှာကျွန်တော်ကျောင်းသားကမ္မတာအဖွဲ့တူအနေနဲ့ပါဝင်ပြီးတော့မှဒီမိုကရေစီရေတော်ပုံကြီးမှာပါဝင်ပြီးရခဲ့ပါတယ်အဲ့ဒီခေတ်ကကျွန်တော်အကြောင်းသားတယောက်ပါဒါပေမဲ့ကျွန်တော်တို့ယူဆတာက1988ခုနှစ်ကျွန်တော်တို့ရေတော်ပုံကြီးကာလကကျွန်တော်တို့တိုင်းပြည်မှာလာမတရားတဲ့ဟာကျွန်တော်တို့ဒီမဆလာစနစ်ဆိုးကြီးအောက်မှာကျွန်တော်တို့မိသားစုတွေရဲ့ဟာနေလူကစာဝင်နေရေးကြီးကျွန်တော်တို့ပတ်ဝန်းကျင်မှာရှိနေတဲ့ဟာအလုပ်သမားပဲဖြစ်ဖြစ်ပြည်သမားပဲဖြစ်ဖြစ်လုံခြံနေကြတဲ့လူတွေရဲ့ဘဝမွန်းကျမှုတွေကတွေ့ကြတဲ့တွေကိုကျွန်တော်တို့အနေနဲ့ဟာပါဝင်ပြီးတော့မှဒီစစ်အာဏာရှင်ကျွန်တော်မဆလာအာနာရှင်အစိုးရကိုကျွန်တော်တိုက်ဆုံးမှရမယ်ဆိုရဲအတွင်းနေနဲ့ကြားရနေရကနေကျွန်တော်ပေါင်ခွင့်ရခဲ့ပါလေ
ကိုတန်ခဲ့ကနောက်ပိုင်းမှာ ABSDF ကိုဘယ်လိုရောက်ရှိလာတာလဲခင်ဗျအ
ဲကျွန်တော်တို့1988စက်တင်ဘာလမှာကျွန်တော်တို့ဒီတိုင်းပြည်ကိုကျွန်တော်နာဝတ္တာမတရားသဖြင့်အာဏာသိမ်းနေအဲ့ဒီကြိုင်တဲ့ထဲမှာပဲကျွန်တော်တို့မြင်တွေ့နေရတဲ့မြင်ကွင်းတွေကဟလာကျွန်တော်တို့တစ်ဖက်ကတော့ဒါရုပ်ောက်ပွဲကြီးကျင်းပပြီးမှပြောတယ်အဲ့တစ်ဖက်ကတော့ကျွန်တော်နိုင်ငံကြီးတက်ကြွနေတဲ့လူတွေနောက်တစ်ခုကတောင်းသားကောင်းဆောင်တွေနိုင်ငံကြီးသမားတွေကိုမတရားအမှုကျင့်ဖန်ဆီးပြီးတဲ့အခါကျတော့မလားဟလာကျွန်တော်တို့နှိရှိလာများကြီးထောင်ချတယ်အဲနောက်တစ်ခုကတော့နိုင်ငံကြီးလွတ်တပ်ခွင့်တွေကိုဟလာကျွန်တော်တို့ဟိုတစ်ဖက်ကတင်းကျုပ်မှုတွေရှိတယ်ဒီပေါ်မှာကျွန်တော်တို့အနေနဲ့နာဝတရေဟလာပြောနေတဲ့ဟလာကျွန်တော်တို့ခုနပြောတဲ့အဲဂရီစကားတွေကိုကျွန်တော်တို့ယုံကြည်မှုမရှိခဲ့ဘူးဒီဒီမိုကရေစီတိုက်ပွဲဟာမဖြစ်ပြသေးဘူးကျွန်တော်တို့ဒီအနေနဲ့ဒီတိုက်ပွဲကိုကျွန်တော်တို့ဒီလက်နဲ့ဆွတ်တိုင်းနေတဲ့ဟာအမျိုးသားတန်းတူကြီးကိုပိုင်ပြတာပွင့်တွေကိုတိုက်ပွဲဝင်နေတဲ့တိုင်းရင်းသားတွေနဲ့ကျွန်တော်တို့လက်တွဲပြီးတော့မှတိုက်ဖို့လိုအပ်တယ်ဒီတော့ဒီလက်နဲ့တိုင်းတော်လိုင်းကြီးနဲ့ဆင်နွှဲဖို့လိုအပ်တယ်လို့ကျွန်တော်တို့ယူဆခဲ့တယ်။1988စစ်တပ်အာဏာသိမ်းပြီးတဲ့နောက်မှာကျွန်တော်တို့လွတ်မြောက်နိုင်မျိုးကိုထွက်လာခဲ့ပါတယ်။အဲဒီနောက်မှာကျွန်တော်တို့ ABS ရဲ့တပ်ဖွဲ့တွေကိုကျွန်တော်အနေနဲ့ဒါဟိုပါဝင်ထမ်းဆောင်ဝင်ရခဲ့ပါတယ်။
ဟုတ်ကဲ့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတက်မကများအဖွဲ့ချုပ်ရဲ့နိုင်ငံသားရေးတာဝန်ခံဦးမင်းနိုင်အောင်ခင်ဗျာ1988ကဘာတွေများဆောင်ရွက်ခဲ့တယ်လဲသိပြစီခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့အဲ1988ကာလမှာကျွန်တော်တို့ဒီပါကသအနေနဲ့ပေါ့ကျွန်တော်တို့ဒီထိုင်မြို့နယ်ကနေပြီးတော့မှကျွန်တော်တောင်းယူခဲ့ရရှိပါတယ်နောက်ပိုင်းမှာတော့ကျွန်တော်တို့ဒီတိုင်းရေကွန်ပီမှာကျွန်တော်အနေနဲ့မှာဆက်ပြီးတော့တောင်းယူခဲ့တယ်နောက်1990ကာလမှာကြားလို့ကျွန်တော်တို့အဖမ်းဆီးရေးတော်လေးများတဲ့အခါကျတော့မှကျွန်တော်တို့ရှောင်တင်းရတာရှိပါတယ်။အဲ့နောက်ပိုင်းမှာတော့မှကျွန်တော်အနေနဲ့ကတော့ဒီပြည်တွင်းမှာကျွန်တော်တို့ဘာသာအနေနဲ့က1988-89-90ကာလတွေကိုကျွန်တော်တို့ဖြုတ်ရှားခွင့်မပါတော့တဲ့အခါမှာကျတော့ကျွန်တော်တို့ရောက်ပုံမှန်တဲ့မှာကျွန်တော်ဆက်ပြီးတောင်းယူပါတယ်။ဘာသာဟို VOE ကောင်းပြီးတောင်းနံပေါ့ဒီဦးအနေနဲ့မှကျွန်တော်တောင်းယူခဲ့ပါတယ်။အဲ့ယူပြီးတဲ့နောက်ပိုင်းမှာတောက်လျှောက်ပါပဲ။ဒီတွင်းမှာလည်းကျွန်တော်အဲ့ဘာသာ ဘိုးစင်းရောင်းကွန်ပြီးအနေနဲ့မှကျွန်တော်စက်ပြီးတောင်ယူလာခဲ့ရတာနေဆိုဒီ2009ပေါ့နောက်ပိုင်းနေမှာကျွန်တော်ဘလူးမားဒီဘက်မှာဆက်နေလို့မရတော့ဘူးကျွန်တော်ဒီဘက်နေဆက်ကူမှာတင်းချောင်းလာတာဖြစ်တယ်အဲ့ကလာနေစားပြီးတော့မှအခုဒီဘာသာနိုင်ငံတိုင်းရာကွန်ပြီးမှာကျွန်တော်မှတောင်းနေတူးနေနဲ့တောင်းဆက်ယူခဲ့ရဖြစ်ပါတယ
်ဟုတ်ကဲ့ဦးမင်းနိုင်ကျေးဇူးပဲတော်ရရှိမြတ်ခင်ဗျာအခုပါဝင်ဆွေးနွေးနေကြတဲ့ပုဂ္ဂိုလ်3ဟာ1988ပြည်သူ့ဒီမိုကရေစီအရေးတော်ပုံကာလမှာတော့အသက်20ပတ်ဝန်းကျင်ရှိတဲ့လူငယ်တွေပါအခုတော့သူတို့လည်းနှစ်ပေါင်း22နှစ်ကြာပြီးတဲ့အချိန်မှာရင့်ကျက်တဲ့လူလက်ပိုင်းကိုရောက်ရှိနေကြပါပြီသူတို့ကိုစားပြုတဲ့အဖွဲ့အစည်းတွေသူတို့ရဲ့ရှုမြင်သုံးသပ်ချက်တို့ကျွန်တော်ဆက်ပြီးနားဆင်အောင်ပါခင်ဗျာအဲ့တော့ဦးအောင်မိုးတော်ရေဦးအောင်မိုးတော်အခုဖြတ်သန်းခဲ့တဲ့22နှစ်ကာလကိုဘယ်လိုများဝေဖန်မလဲခင်ဗျာ
ကျွန်တော်အနေနဲ့ကတော့ဒီအသက်22နှစ်တာဖြတ်သန်းခဲ့တဲ့ကာလတွေမှာကျွန်တော်အားရပြင်းထန်မှုတွေအားကြီးရှိခဲ့တယ်။အားရပြင်းထန်မှုမရှိခဲ့တာတွေစိတ်ကြက်စာတွေလည်းအများကြီးကြုံတွေ့ခဲ့ရတယ်။ဘလို့ပဲဖြစ်ဖြစ်ကျွန်တော်22နှစ်တာဖြတ်သန်းခဲ့ရတယ်ကျွန်တော်လှုပ်ရှားမှုတစ်ခုလုံးအပေါ်မှာတော့ကျွန်တော်အနေနဲ့ခဏချင်းလေးဒီကျွန်တော်ရှင်းရတယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်။ဘာကြောင့်ကျွန်တော်ရှင်းရတယ်လဲဆိုတဲ့အခါကျတော့ကျွန်တော်တို့ရှင်းလေးလုံးရေတော်ပုံကြီးရဲ့အောင်ဒီအောင်ပွင့်တွေဖြစ်တဲ့နော်ကျွန်တော်နိုင်ငံရေးပါတီဖွဲ့စည်းတယ်နောက်1990ပြည်ရက်လက်နောက်တစ်ခုကကျွန်တော်တို့ဒီတောင်ဆန်းစုကြည်ကိုမင်းကိုနိုင်စတဲ့1988ရှင်းလင်းလုံးအရေးတော်ပုံကြီးရဲ့အောင်ဒီအောင်ပွင့်တွေကိုခဏအချိန်နေအထိကျွန်တော်ပါဝင်ပြီးတော့ကျွန်တော်လှုပ်ရှားမှုကြီးကဆက်လက်ထိန်းသိမ်းထားနိုင်တော့မဲ့ဖြစ်တယ်ဒီအတွက်တော့ကျွန်တော်အနေနဲ့အားရကျေနပ်တယ်လို့ကျွန်တော်အနေနဲ့ပြောချင်တယ်သို့တော်လည်းတခြားတစ်ဖက်မှာလည်းပဲ1988ကျေလုံအရေးတော်ပုံကြီးကပေးရလိုက်တဲ့တာဝန်တွေဖြစ်တဲ့မြန်မာပြည်ဒီမိုကရေစီပြန်လည်ရရှိရေးအမျိုးသားတန်းတူရေးနောက်တစ်ခုကတိုင်းသားလူမျိုးစုတွေအားလုံးတန်းတူညီညွတ်ရှိတဲ့ဆွေးနွေးပြည်ပေါင်းစုတည်ဆောက်ရေးစတဲ့ကျွန်တော်ရည်မှန်းချက်တွေကတော့အခုချိန်အထိအောင်မြင်သေးတာမရှိသေးဘူးကျွန်တော်ဆက်ပြီးတော့စူးစမ်းနေရတဲ့အခြေအနေမှာပဲရှိသေးတယ
်ဟုတ်ကဲ့ဦးအောင်မိုးဆိုကျေးဇူးပဲအဲ့တော့မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရေစီတပ်ဦးဥက္ကဋ္ဌဦးတန်ငယ်ခင်ဗျာဦးတန်ငယ်ကဒီ22နှစ်ကာလမှာဘလောက်အောင်မြင်မှုတွေရရှိခဲ့ပြီလို့သုံးသပ်လဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်ပထမဆုံးပြောချင်တာကကျွန်တော်တို့ဒီရှင်းလေးလုံးဒီမိုကရေစီကကျွန်တော်တို့ရေတော်ပုံကြီးဟာကျွန်တော်တို့အန်တီမတန်းနိုင်ကိုတော့ကျွန်တော်တို့မရောက်ခဲ့ဘူးသို့တော်လည်းပဲကျွန်တော်တို့မရောက်သေးရတယ်လို့ကျွန်တော်တို့အပြေအဝခံယူပါတယ်ဒါပေမဲ့လည်းဆိုတော့ဒီ20နှစ်နှစ်ပိုင်းကိုကျွန်တော်တို့ပြန်ကြည့်ရင်ကျွန်တော်တို့ပမာဏပြည်သူလူထုရဲ့ဟလာကျွန်တော်တို့ဒီမိုကရေစီတိုက်ပွဲတွေဟာမတရားပြည်နယ်မှုအောင်မှာထာဝရကျွန်တော်တို့ရင်းဆက်နေတာမဟုတ်ဘူးလို့ကျွန်တော်ယူဆပါတယ်ကျွန်တော်တို့တွေဟာကျွန်တော်တို့ဒီတိုက်ပွဲမင်းတွေကအောင်းဆုံးကဟလာအခက်အခဲပေါင်းစုံကနေပြီးတော့မှဟလာပြည်ထဲမှာလည်းပြည်ထဲအလျောက်တော်လိုင်းကြီးနေနေမှာလည်းတော်လိုင်းကြီးနေနေအလျောက်နိုင်ငံတကာမှာလည်းနိုင်ငံတကာအလျောက်ကျွန်တော်တို့တွေဟာရုံးတန်ကျူးသားနေရတဲ့ဖြစ်ပါတယ်ဒီတော့ကျွန်တော်20နှစ်နှစ်သမိုင်းမှာကျွန်တော်တို့ပေးစားပြန်ကြည့်တော့ဟိုအချိန်ကာလဟာကျွန်တော်တို့ဒီ20နှစ်ဆိုတဲ့အချိန်ကာလဟာကြာလာနဲ့အလျာကျွန်တော်တို့တွေဟာဘာပဲပြောပြင်းထန်တာတွေကိုကောင်းကောင်းဆုံးနိုင်တဲ့အချိန်ရောက်ပြီလို့ကျွန်တော်တို့ယူဆပါတယ်ဒီပေါ်မှာနံပါတ်၁ကတော့ရှင်လေးလုံးပြည်သူဒီလိုမျိုးကြီးရေတော်ပုံကြီးဆိုတာဟာဒါဟာတတိုင်းပြည်လုံးဆိုင်ရဲ့အမျိုးသားရေးတောင်းဆိုချက်လည်းဖြစ်ပါတယ်ဒါဟာပါလဲဆိုရင်ဒီလိုမျိုးကြီးရရှိရေးဓမ္မဘီဟာဆရာနာတင်စနစ်အောက်ကလွတ်မြောက်ရေးလည်းဖြစ်ပါတယ်ဒီတိုက်ပွဲကိုတိုက်တဲ့နေရာမှာ20နှစ်အပြင်မှာကျွန်တော်တို့ကစနစ်တစ်ခုကိုကြောင်းလဲနေတာဆိုနေတယ်ကျွန်တော်တို့ဒီကပန်းနိုင်အောင်မရောက်ဘူးဒါကြောင့်မရောက်လဲနံပါတ်၁ကတော့ကျွန်တော်တို့တွေကကျွန်တော်တို့ရဲ့နိုင်ငံရေးဥပဒေမှုတွေကျွန်တော်တို့ရဲ့နိုင်ငံရေးဒီခေါင်းဆောင်မှုအပြင်မှာဟာညီညွတ်မှုတွေခိုင်မာပြတ်သားတွေရက်ပြီးချက်ပြီးနောက်တစ်ချက်ကတော့ချိန်တိုင်းကျွန်တော်တို့စုံထည့်ရမယ်စုံထည့်ချက်တွေမှာလွှဲချော်ခဲ့တာကိုကျွန်တော်တို့ပြောပါတယ်အထူးသဖြင့်ကတော့1988ပြည်သူ့ဒီမိုကရေစီရေတော်ပုံကြီးကာလထဲမှာကျွန်တော်တို့တွေကအထူးသဖြင့်တပိတ်တိုက်ပွဲကြီးကိုကျွန်တော်တို့ဆင်နွှဲနိုင်ခဲ့တယ်ဒါပေမဲ့ခုနပြောခဲ့တဲ့နိုင်ငံရေးရသွားပြီးပိုင်းမှာကျွန်တော်တို့ညီညွတ်မှုတွေအချိန်တိုင်းဟုတ်လားတက်တီးရှိရှိဟုတ်လားကျွန်တော်တို့စုံထည့်ရမယ်စုံထည့်ချက်တွေလွှဲချော်ခဲ့တဲ့အတွက်ကျွန်တော်တို့တွေကအောင်ဆုံးနဲ့ဝေးတယ်ဥပါတယ်ဒုတိယတစ်ခုချက်ကတော့အရေးတော်ပုံကြီးဟာကမ်းနိုင်မြောက်ပြည်နယ်ကျွန်တော်တို့တွေကပြည်သူလူထုပေါ်ကဘာဟာရီယာအခက်အခဲလဲအဟန့်တားလဲဆိုတာဒီကိစ္စကတော့မီးမောင်းထိုးပြနိုင်ပါတယ်အဲ့ဒီဒုတိယချက်ကတော့ကျွန်တော်ပမာပြည်ရဲ့အဓိကလူမျိုးဘဝရဲ့အခက်အခဲအဟန့်တားဟာဘာလဲဆိုရင်ဆရာနာရှင်စနစ်ပါပဲဒီစနစ်အောင်မှာကျွန်တော်တို့လူမျိုးဘဝဟာဟာလားကျွန်တော်တို့ဒီမဂလာဖြစ်ကတော့ဟာလားကမ္ဘာအစီအစဉ်နိုင်ငံအစီအစဉ်ကိုကျွန်တော်တို့ရောက်တယ်ဒီနေ့ဒီနေ့လေးဖြစ်ဖြစ်ပညာရေးလေးဖြစ်ဖြစ်ကျောင်းသားကြီးလေးဖြစ်ဖြစ်အစဉ်တန်းကကမ္ဘာအောင်ဆုံးကိုကျသွားတယ်ဒါဟာဆရာနာရှင်စနစ်ဆိုတာကိုကျွန်တော်တို့20နှစ်နေသမားရကျွန်တော်တို့မြေမောင်းဖြစ်ကြပြီးဖြစ်ပါတယ်ဒါဒီတရားတစ်ချက်ပါတတိယတစ်ချက်ကတော့ကျွန်တော်တို့ရေတော်ပုံကြီးကနေပြီးတော့မှကျွန်တော်တို့ကိုဒီခေါင်းဆောင်မှုအစ်စ်တွေကိုကျွန်တော်ဝေဖားပေးနိုင်တယ်တိုက်ပွဲပုံစံအစ်စ်တွေကိုကျွန်တော်ဝေဖားပေးနိုင်ပါတယ် ထူးသဖြင့်ကတော့ဟလာခေါင်းဆောင်မှုအစ်စ်ဆိုရင်တို့လူထုခေါင်းဆောင်ခေါင်းဆန်းစုကြည်တို့တို့နဲ့အတူဟလာဆက်သက်မျိုးရဲ့ခေါင်းဆောင်တွေဦးတင်လို့လူခိုင်မာပြတ်တဲ့လူထုလက်ကရက်ပြီးတဲ့ခေါင်းဆောင်တွေကိုတို့ငွေထုတ်နိုင်တယ်။အဲတိုက်ပွဲတိုင်းမှာစစ်တီဆိုရင်လည်းတို့ဒီပြောနေတဲ့ဒီမိုကရေစီတိုက်ပွဲဟာတို့လူဒီဟလာတို့အမျိုးသားခံတီးဟလာကိုပိုင်တရက်တိုက်ပွဲတွေနဲ့အတူတကလက်တဲတိုက်ပွဲဝင်ရမယ်ဆိုတဲ့ပုံစံစစ်တီကိုတို့ဒီအဆင့်တစ်ခုကိုတို့ရောက်ရှိသွားတာဟာတို့20မိနစ်ရဲ့ပြစ်ဆက်မှုတွေတို့ယူဆပါတယ်။
ဟုတ်ကဲ့ဥတန်ကဲကျေးဇူးတင်ပါတယ်အဲ့တော့ဒီနေရာမှာတခုမေးပြရစီဗျဥတန်ကဲတို့မြန်မာနိုင်ငံလုံးဆိုင်ရာចောင်းသားများဒီမိုကရက်တစ်တပ်ဦးကလက်နက်ကင်တော်လာရင်းနဲ့ဒီမိုကရေစီရရှိရေးကိုကြိုးပမ်းနေတဲ့အဖွဲ့ဖြစ်ပါတယ်အလက်ရှိအချိန်မှာလက်နက်ကင်တော်လာရင်းကြောင့်ဒီမိုကရေစီရနိုင်မဲ့အနေအထားကရောဘလောက်လောက်ရှိတယ်ထင်သလဲခင်ဗျအ
ဲကျွန်တော်တို့ပထမဆုံးပြောချင်တာဟာကျွန်တော်ရေဆိုင်နေရတဲ့စနစ်ဟာစစ်အာဏာရှင်စနစ်ဖြစ်ပါတယ်ဆရာနာရှင်စနစ်ကိုကျွန်တော်တို့ခုနကလည်းပြပြအောင်တိုက်ပွဲဝင်မှုဆိုရင်ကျွန်တော်တို့အနေနဲ့ယုံကြည်ထားတာကတိုက်ပွဲပေါင်းကိုဖြင်းပေးဖို့လိုတယ်လို့ကျွန်တော်တို့ယူဆပါတယ်။နောက်တစ်ချက်ကတော့ဗမာပြည်ရဲ့ဟုတ်လားဆရာနာရှင်စက်ကြီးတမိုင်းဟုတ်လားကိုပိုင်တန်းကတိုက်ပွဲဝင်မှုတမိုင်းမှာဟုတ်လားလက်နဲ့စွဲကင်ဒါကိုခုခံတော်လာတယ်ဆိုတော့တမိုင်းကိုကျွန်တော်တို့ခောက်ချက်ပြုလို့မရပါဘူး။နိုင်ငံရေးကြေကနာတွေကိုမှန်မှန်ကန်ကန်မဖြေရှင်းမဲနဲ့လက်နဲ့အာဟုဖြေရှင်းမှုတွေကာလပတ်လုံးလက်နဲ့တိုက်ပွဲတွေခုခံစစ်ပွဲတွေကဆက်လက်ဖြေရှင်းနေတယ်လို့ကျွန်တော်အခိုင်အမာယုံကြည်ပါတယ်။ကျွန်တော်တို့ကဟာလားဟိုတိုက်ပွဲပုံစံတစ်ခုလေးနဲ့ကျွန်တော်တို့အကန့်ကိုမရဘူးလို့ကျွန်တော်ယူဆပါတယ
်။ဥတ္တရကကျေးဇူးပဲအဲ့တော့ဗမာနိုင်ငံလုံးဆိုင်ရာကျောင်းသားတမကများအဖွဲ့ချုပ်နိုင်ငံသားရေးတာဝန်ခံဦးမင်းနိုင်ခင်ဗျာဦးမင်းနိုင်တို့ဒီဘက္ကသအဖွဲ့အနေနဲ့ဒီ1987နောက်ပိုင်းအခုချိန်ထိဖြတ်တန်းမှုတွေကိုဘလောက်အောင်မြင်တယ်ဘလောက်အကောင့်ထဲပေါ်နိုင်တယ်လို့မြင်တယ်လဲခင်ဗျာ
။ဟုတ်ကဲ့ဟိုကျွန်တော်အနေနဲ့မှပြောရမယ်ဆိုရင်တော့ကျွန်တော်တို့ဒီဖြစ်လေးလုံးဒီမိုကရေစီရေတော်ဘုံပေါ့ဒီရေတော်ဘုံကအဓိကကကျွန်တော်တို့ပြည်သူပြည်ထောင်လုံးပေါ့။ကျောင်းသားအစချီရယ်ဆိုရင်ကျွန်တော်တို့ပြည်သူပြည်ထောင်လုံးရမ်းရှိမှုအားလုံးကပါဝင်လာတဲ့အခါကျတော့တကယ့်ကိုစိုက်ပွဲကြီးမားဆုံးပဲ။မာဒီသမိုင်းမှာအနန်ကြီးရဲ့စိုက်ပွဲကြီးတစ်ခုဖြစ်သွားတယ်။အဲ့ဖြစ်သွားတဲ့အခါကျတော့အဲ့ဒီမှာကျွန်တော်တို့ရလိုက်တဲ့ကြံတဲ့တရားဘာလဲဆိုလို့ရှိရင်အဲ့ဒီကလာ26မိနစ်လောက်ကိုကျွန်တော်တို့အလျှောက်လုံးပေါ့။ဗမာပြည်သူလူကိုဖိနှိပ်အုပ်စိုးထားတဲ့ညာလှည့်ထားတဲ့မဆန်းတဲ့ပါတီဆိုရအောင်ကျွန်တော်ဖြုတ်ချလိုက်နေဒါပထမဆုံးဖြစ်ပါတယ်နောက်တစ်ချက်ကအဲ့ဖြုတ်ချလိုက်နိုင်မှုနဲ့ဒီမာတီထဲမှာတစ်ခါမှမပေါ်ပေါက်ဘူးရဲ့ကျွန်တော်တို့လူထုကောင်းဆောင်ဒီမိုကရေစီကောင်းဆောင်ဖြစ်တဲ့တောင်ဆန်းစုကြည်ဆောင်ပေါ်မှုဆောင်လည်းပြောပါလိုက်နောက်ကိုမင်းကိုနိုင်တို့လူလူထက်မျိုးသကောင်းဆောင်တွေဒါတွေပေါ်လာတာဖြစ်တယ်နောက်ပို့ပြီးတော့အရေးကြီးတဲ့တစ်ချက်ကဘာလဲဆိုလို့ရှိရင်ကျွန်တော်တို့ဒီ1990ကြီးရမ်းလာလို့ပြောရမယ်ဒီပြည်သူဆန္ဒစစ်မှာပေါ့ဒါကရှင်ပြောရယ်တန်တန်ရွေးကောက်ပွဲရလဒ်ကိုကျွန်တော်မြင်ပြီဒီရွေးကောက်ပွဲရလဒ်တာရှင်ပြောလို့ရှင်ပြည်သူရဲ့တိုက်ပွဲတရားအနေနဲ့ကိုပေါ်ပေါက်ခဲ့တဲ့ရလဒ်ဖြစ်တယ်ဒီရလဒ်ကိုကျွန်တော်တို့တကယ်ကိုစိုးရိမ်ကန်ကန်ဒီကနေ့အထိ20မိနစ်တိုင်တိုင်ကျွန်တော်တို့ဖောက်ကန်နေတာဖြစ်တယ်ဒါကျွန်တော်တို့အတွက်အနံ့အကျဉ်းကြီးတဲ့ရလဒ်ပါပဲနောက်ကျွန်တော်တို့ကျန်တဲ့မျိုးဆက်အသီးသီးနဲ့ဒီတိုင်းသားအင်အားစုတွေဂျာနယ်မှာတစ်ခါမှမရဘူးလေကျွန်တော်စုဖွဲ့မှုတွေကကြရှိကြတာဖြစ်ပါတယ်အဲ့ဒါလည်းမှကျွန်တော်ကျောင်းသားတက်မလို့ပေါ်လာတယ်ကျောင်းသားတက်မလို့နဲ့အတူဒီဘက်မှာတိုင်းနာရင်အားစုတွေနဲ့နားလည်မှုတွေညွှန်းမှုတွေကျွန်တော်ကြရှိနိုင်ကြတာကျွန်တော်ဒီ instant နဲ့ကာလအတွင်းကရလဒ်ဖြစ်ပါတယ်ဒီလိုရှိတယ်ကျွန်တော်တို့ကဒီကနေ့ကြီးအဆုံးမတက်နိုင်သေးတာတော့သိကြတယ်အဲ့ဒါတကယ်အားလုံးညွှန်းနေတာလေဒီပန်းနိုင်ပေါ့ဗျာပန်းနိုင်ဆိုတော့တကယ်ဆက်အနာရှင်စနစ်ကိုကျွန်တော်ဖျက်သိမ်းခြင်းနဲ့ကလူတို့ကြက်လို့ဆန္ဒဖြစ်တယ်။နောက်ပြီးတော့ဒီဒီမိုကရေစီဟိုပထမဆုံးရှင်နိုင်အဆင့်ပေါ့မဟုတ်ဘူးလောက်ကြီးရောက်နိုင်တဲ့ရှင်နိုင်အဆင့်ကြီးပေါ့အခုရောက်နိုင်နေတဲ့အနေအထားတော့ဒါကျွန်တော်တို့ဒီနေ့ကျွန်တော်လိုအပ်ချက်ပြီးအားနဲ့ချက်ပြီးတော့ဖြစ်နိုင်တယ်လို့ကျွန်တော်ထင်ပါတယ်
။ဟုတ်ကဲ့ဦးမင်းနိုင်ကျေးဇူးပဲအဲ့တော့ဦးအောင်မိုးစောစောက်ပြီးပြောပါလာပြီကျွန်တော်တို့အခုမြန်မာပြည်သူတွေဒီနေ့အထိဘာကြောင့်ဒီမိုကရေစီမရသေးတာလဲခင်ဗျာ
။အဲကျွန်တော်ဒီလားမှတ်သားဘူးတဲ့အယူဆတစ်ခုပထမဆုံးကျွန်တော်တင်ပြချင်ပါတယ်။အဲ့ဒါကတော့လူအဖွဲ့အစည်းတစ်ခုမှာတိုင်းပြည်တစ်ခုမှာအပြောင်းလဲတစ်ခုကိုသွားကျင်တယ်ဆိုလို့ရှိရင်အခြေခံအားဖြင့်အကျဉ်းချက်လိုအပ်တယ်လို့ကျွန်တော်မှတ်သားဦးပါတယ်။ပထမတစ်ချက်ကတော့ပြည်သူလူထုရဲ့စံကပြည်သူလူထုတရားလုံးကပြောင်းလဲကျင်တဲ့စံကပြင်ပြဖို့လိုအပ်တယ်ဒါတစ်ခုဖြစ်ပါတယ်။ဒုတိယတစ်ချက်ကတော့အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကလည်းအပြောင်းလဲလိုအပ်လာပြီဆိုတော့ပေါက်လာတဲ့အခြေအနေမျိုးဖြစ်ဖို့လိုပါလိမ့်မယ်။အဲ့လိုအခြေအနေနှစ်ခုတိုက်ဆိုင်တဲ့အချိန်မှာအပြောင်းအလဲတွေကြီးကြီးမားမားဖြစ်ပေါ်လေရှိရဲဆိုရဲအယူဆတစ်ခုကိုကျွန်တော်တို့ရဲ့နောင်တော့ရဲဘော်တွေကအဆင့်ကျွန်တော်လေ့လာမှတ်သားဘူးပါကျွန်တော်တို့တိုင်းပြည်အနေအထားအရကြည့်မယ်ဆိုလို့ရှိရင်20နှစ်တာကာလကိုကျွန်တော်ပြန်ကြည့်မယ်ဆိုလို့ရှိရင်ကျွန်တော်ပြည်သူတွေကလှဲနေလေအောင်ငင်းဆောင်မကြံ အပြောင်းလဲကိုလိုလားတယ်ဆိုတာကိုဖတ်ခါတလဲလဲကျွန်တော်ပြခဲ့ပြီဖြစ်ပါတယ်เนาะဖောင်ကူကစစ်စစ်ရှေ့မှာရှင်းလင်းလုံးရေးတော်ကိုညတစ်ချိန်ဖောင်ကူကကိုယ်စားပြီးတဲ့ရေကောက်ပေါ်ရလက်ကလည်းတစ်ဆင့်နောက်တစ်ခုကနောက်ဆုံးနှစ်ထောင်ခုနော်ဒီတော့စပေါင်းရေးတော်ကိုအထီးပေါ့เนาะကျွန်တော်ပြည်ရာကျွန်တော်တိုင်းမှာအပြောင်းလဲလိုအပ်နေပြီဆိုတာကိုဖတ်ခါဖတ်ခါကျွန်တော်ပြခဲ့ပြီ ကျွန်တော်အားမရဟုတ်ထားတဲ့ပုံကိုယ်တွေကအပြည်လူရဲ့စံတာကိုကလေးအခြေအနေအဖြစ်တော့လက်လူရှိနေတဲ့အနေအထားဖြစ်ပါတယ်အဲ့ဒီလူရဲ့စံတာကိုကလေးအခြေအနေဒီလက်လူရှိနေတဲ့အတွက်ကျွန်တော်နိုင်ငံဟာမှာအပြောင်းလဲဟာသလုံးတရားကြံ့ကြံ့နေတာဖြစ်နေလို့ကျွန်တော်အနေနဲ့တော့ယူဆပါတယ်အဲ့တော့ကျွန်တော်တို့ကဘာလုပ်ရမလဲအဲ့ဒီပုံကိုယ်တွေကိုမပြောင်းလဲပြောင်းလဲကျင်လာအောင်ကျွန်တော်နီလန်းတရ လို့ယူဆပါတယ်
ဟုတ်ကဲ့ဥက္ကမောသကျေးဇူးပဲတခုမေးပြရသေးတယ်အဲ့တော့ဥက္ကမောသအခုပြောသွားတယ်လူတို့ရဲ့ဒီမိုကရေစီလိုရင်းဆန္ဒနောက်တစ်ခါလက်ရှိအုပ်ချုပ်နေတဲ့အစိုးရရဲ့ကြောင်းလဲလူတဲ့ဆန္ဒဒီနှစ်ခုထောက်ပြသွားတယ်ဒီမိုကရေစီရရှိရေးလှုပ်ရှားနေတဲ့ဥက္ကမောသဖြစ်ဦးတန်ငယ်ဖြစ်ဦးမင်းနိုင်ဖြစ်ဖြစ်ပြည်တွင်း NLD ဖြစ်ဖြစ်တခြားအဖွဲ့အစည်းတွေပဲဖြစ်ဖြစ်အဲ့ဒီအဖွဲ့အစည်းတွေရဲ့တာဝန်ရောဘယ်ကဏ္ဍပါတယ်လို့မြင်တယ်လဲခင်ဗျအဲ့တော့
ကျွန်တော်တို့မှာတာဝန်မရှိဘူးလို့မပြောပါဘူးကျွန်တော်တို့မှာတာဝန်ရှိပါတယ်ဒါမှမဟုတ်ကြပြိုင်နဲ့ထဲမှာကျွန်တော်တို့တွေကလူလူတွေတဲကအစိတ်ပိုင်းတစ်ခုပဲဖြစ်ပါဒီတွေတော့ပြည်သူလူထုတွေနှိုးကြလာအောင်ပြည်သူနဲ့အတူလက်တွဲပြီးအလုပ်လုပ်နိုင်အောင်ပြည်သူနဲ့အတူကနေအုပ်ချုပ်နေတဲ့ဖြစ်အုပ်စုကိုဆက်ပြီးတော့ငါတို့အပြောင်းလဲလုပ်ကျင်တဲ့စိတ်ပေါ်လာအောင်လို့ကျွန်တော်ဆက်ပြီးတော့ PR ပေးကြရမှာဖြစ်ပါတယ
်ဟုတ်ကဲ့
ဒီနေရာမှာတော့ကျွန်တော်ဘက်ကအခြေခံအားဖြင့်ကျွန်တော်ဘက်ကလိုအပ်ဒီ22နှစ်ကကာလအတွင်းမှာဒီမိုကရေစီလှုပ်ရှားတဲ့အင်အားစုတွေဘက်ကလူပေါင်းလူနိုင်ငံတွေရှိနိုင်ပါတယ်အများကြီးရှိနိုင်ပါတယ်တွေ့ကြုံနေတာသင်္ကန်းစာတွေထုတ်ပြီးတော့နောက်လုံးမဲ့လုပ်ငန်းအရှိသွားမဲ့ခီးမှာအဲ့ဒီသင်္ကန်းစာတွေကိုယူပြီးတော့ကျွန်တော်ရှေ့ဆက်ကြည့်တတ်ရပါလိမ့်မယ်ဥမာအားဖြင့်ဆိုလို့ရှိရင်တော့တော့ကျွန်တော်တို့အဲမှာကျွန်တော်ဒီဒီမိုကရေစီလှုပ်ရှားမှုအတွင်းမှာဟန်ချက်ကြီးအလုံးလုံးနိုင်ပြီးအမတန်နဲ့လွန်ခဲ့တဲ့22နှစ်အတွင်းမှာနေခဲ့တဲ့အချိန်ပေါင်းဒီအများကြီးရှိခဲ့ပါပဲခုနကကိုတန်ကျဲထောက်ပြသွားသလိုပဲတချို့တော့ရရဲ့တင်းတင်းဆုံးဖြတ်မဲ့အချိန်မျိုးတွေမှာခေါင်းဆောင်မှုကရရဲ့တင်းတင်းမဆုံးဖြတ်နိုင်ခဲ့တဲ့အနေအထားမျိုးတွေရှိကောင်းရှိခဲ့နိုင်ပါတယ်အဲဒီလိုရှိခဲ့နိုင်တဲ့ခုနလိုကျွန်တော်တို့ရဲ့ချုံရင်းချက်တွေကိုကျွန်တော်တို့သင်္ကန်းစာယူပြီးတော့ကျွန်တော်ရှေ့ဆက်အလုပ်လုပ်တဲ့နေရာမှာဒါတွေကိုတတိချက်ပြီးတော့ကျွန်တော်သွားကြရပါတယ်။ကြိုင်နဲ့ထဲမှာအရေးကြီးတာအခုအနေထားမှာကျွန်တော်ဆက်လေးလုံးရေးတော်ပုံဖြစ်ခဲ့တာ22နှစ်ရှိသွားပြီ။ကျွန်တော်တို့လည်းလူငယ်အရွယ်မဟုတ်တော့လူလက်အရွယ်တန်းတွေကိုရောက်နေကြပြီ။အရေးအကြီးဆုံးကနောက်ထပ်တော့လူငယ်မျိုးဆက်တွေကျွန်တော်တို့နဲ့မျက်ခြေပြတ်ကျွန်တော်နဲ့ပြတ်မသွားဘူးလားအရေးကြီးတယ်။ကျွန်တော်လှုပ်မှုတွေမှာနောက်ထပ်လူငယ်မျိုးဆက်တွေတက်ခါတက်ခါပါလာနိုင်ဖို့အလွန်အရေးကြီးရဲ့လို့ဒီနေ့ကာလမှာအလွန်အရေးကြီးရဲ့လို့ကျွန်တော်အမြင်နဲ့တော့ထင်ပါတယ်။ဒီငယ်မျိုးဆက်တဲ့နဲ့အတူလက်တွဲပြီးတော့လည်းနောက်လာမယ့်တိုက်ပွဲတွေကိုကျွန်တော်ဆက်ပြီးတော့ဆင်နွှဲရမှာဖြစ်တယ်လို့ကျွန်တော်အမြင်နဲ့တော့အဲ့လိုယူဆပါတယ်
။ဟုတ်ကဲ့ဟုတ်ကဲ့ဥက္ကမောဆိုကျေးဇူးပဲအဲ့တော့ဦးတန်ခဲရေပြောပါအောင်ဗျာ။ဘာတွေဆက်လုပ်တင်တယ်လဲခင်ဗျ။အ
ဲကျွန်တော်နံပါတ်1ကဟိုလာ20မိနစ်တာကာလအတွင်းမှာကျွန်တော်တို့တွေဟာပန်းနိုင်ဖို့မရောက်ဘူး။ဒါပေမဲ့မရောက်သေးတာပဲဖြစ်တယ်။သာပါလေလို့ဆိုရင်ကျွန်တော်တို့ဒီနေ့ဗမာပြည်လူလူရဲ့အခြေအနေဟာအထူးထက်တဲ့အမတန်ကြီးမားပါတယ်။1988ခုနှစ်ကကာလတည်းကအထူးထက်တဲ့ဟာဟာလူလူဘဝဟာအတိတ်အဆုံးပါပဲ။ဟာအဲဒီလိုအခြေခံအောက်မှာအထူးထက်မတင်မမှုတွေကလည်းတပြေးပြေးကြီးနေတယ်။အဲဒီတိုင်းနဲ့ခဲမှာကျွန်တော်တို့ယူဆတာကနံပါတ်1ကကျွန်တော်တို့လူလူရဲ့အထူးထက်မတင်မမှုတွေဟာဒါကျွန်တော်တို့တင်လာတာထုတ်ဖို့လိုပါတယ်။အထူးသဖြင့်ပြည်သူလာဟာစနစ်တစ်ခုပြောင်းလဲဖို့ဖြစ်နိုင်နေတယ်။နိုင်ငံရေးကိုအဆုံးဖြတ်ပေးဖို့အတွက်နိုင်ငံရေးကောင်းဆောင်တွေမှာတာဝန်ရှိရဆိုတဲ့ကျွန်တော်ဆုံးဖြတ်ချက်ဟာကျွန်တော်တို့ဟိုအမတန်မှသင်္ကန်းလာထုတ်ပြန်ပါတယ်။ဒီတော့ကျွန်တော်တို့ပြောတင်တာကဒီနေ့လားသာရှေ့ဆိုးလာဟာအခုချိန်မှမလဲဟလာကျွန်တော်တို့မတရားတဲ့ဟလာကျွန်တော်တို့ဒီဥပဒေတွေထုတ်ထားတယ်။ဟာနောက်တစ်ခုကမတရားတဲ့စီးနင်းတွေဆွဲထားတယ်။ဒီနေ့2008ဟလာကျွန်တော်တို့ဒီဖွဲ့စည်းအုပ်ချုပ်ပုံဆိုတာကလည်းစစ်တပ်အုပ်ချုပ်ရေးဖွဲ့စည်းပုံပါပဲ။ဒီစီကံပြီးတဲ့ဒီမိုကရေစီဟလာဒီ2008ဖွဲ့စည်းပုံနဲ့တွားမဲ့ဟာလည်းပါလီမန်ကလည်းစစ်ပါလီမန်နဲ့ဒီခြေကံအောက်မှာကျွန်တော်တို့တွေမှာအယူဆတွေရှိလာတယ်။တချို့နိုင်ငံကြီးဟလာကျွန်တော်တို့ဒီလုပ်နေတဲ့လူတွေကြားထဲမှာအယူဆတွေရှိလာတယ်။ဒီယူဆပါလဲဆိုရင်တိုက်မရရင်ပေါင်းဆိုတဲ့ယူဆပဲဒီယူဆဟာကျွန်တော်တို့လုံးဝမူမဲ့ကျွန်တော်တို့ခုနကပြတဲ့အလျှော်ပေးရေးလို့ကျွန်တော်တို့ယူဆပါတယ်
ဒါကိုကျွန်တော်တို့ဟိုနံပါတ်၁ကတော့နိုင်ငံရေးမှာဟာလာကျွန်တော်ထဲထဲဝင်ဝင်ခိတ်ချမ်းကနေဥကောင်းနေတဲ့လူတွေအနေနဲ့ဒါကိုရေတည်တည်စတင်ရမယ်လို့ကျွန်တော်ထင်ပါတယ်။အဲအခြေခံကျွန်တော်တို့မှာနိုင်ငံရေးအရာစံတန်ဖို့တတ်မှတ်ချက်ဒီ20မိနစ်အတွင်းမှာပဲဖြစ်ဖြစ်ရေတော်ပုံကြီးကထိန်းသိမ်းရမယ်ဟာလာကျွန်တော်တို့ပြီးရတဲ့တာဝန်ကြီးရှိပါတယ်။အဲ့ဒါကဘာလဲဆိုရင်ကျွန်တော်တို့လူရလာဒီမိုကရေစီကောင်းဆောင်ဟလာဒေါက်ဆန်းစုကြည်နဲ့ဟလာဟာကျွန်တော်တို့မတရားကျင့်ကြားထားတဲ့ဟလာနိုင်ငံရေးကျင်းသားတွေရင်းတာဟလာဒီသူရဲ့လွတ်မြောက်ရေးဟာ1990ရေကောက်ပွဲဟလာနောက်တစ်ချက်ကတော့နိုင်ငံရေးပြဿနာတွေကိုနိုင်ငံရေးနည်းရမဖြေရှင်းတဲ့နဲ့ဟာတစ်ခါတက်ဟလာကျွန်တော်တို့စစ်အုပ်ချုပ်ရေးတကူတွားမဲ့ဟာမျိုးကိုအလျှော်ပေးပြီးတော့မှစစ်ဆက်ရေးဆိုတာဟာကျွန်တော်တို့လုံးဝမဖြစ်နိုင်ပါဘူးဒါဟာတော်ပင်းရေးလမ်းလည်းအတွေးခေါ်ဖြစ်တဲ့အတွက်နံပါတ်1ကတော့ကျွန်တော်တို့ဒါဟုကျွန်တော်တို့ဒီနိုင်ငံကြီးအရာကျွန်တော်တို့ဝိုင်းဝန်းခံစားပြဖို့လိုပါတယ်ဒုတိယတစ်ချက်ကတော့နာဖလုံနေတဲ့ဒီစိုးစိုးရေးကိုတရားဝင်မှုဖြစ်အောင်ဒီနေ့လုံနေတဲ့လုံဆောင်ချက်တွေကိုကျွန်တော်တို့လူမှုအားနဲ့ဟန်တားနိုင်ဖို့ကျွန်တော်တို့ကြိုးစားရပါလိမ့်မယ်ဒီဒါပေမဲ့တွေးကြတာတစ်ခုကဒါအချင်းမဲ့အမှန်တရားကတော့ဟာလူမှုစံတာသဘောထားမရှိတဲ့ဟာလူမှုဘဝတိုးတက်ဖွံ့ဖြိုးမှုကိုအာမခံမှုမရှိတဲ့ဘယ်စနစ်မဆိုဟလာလူမှုရဲ့စံကျင်မှုကိုခံရမှာပဲဒီတော့အထွေထွေကျက်တဲ့ဟာအထွေထွေမကျင်နှံ့မှုကိုဖြစ်နိုင်တယ်အထွေထွေမကျင်နှံ့မှုဟာအထွေထွေတပိတ်မှုကိုဖြစ်နိုင်တယ်ဒီထေရအောက်မှာနိုင်ငံရေးရရက်တည်နေကြတဲ့ခေါင်းဆောင်တွေရဲ့ခိုင်မာမှုတွေတက်ပြီးရှိတဲ့ဆုံးဖြတ်ချက်တွေလူမှုအပေါ်မှာနိုင်ငံရေးရလမ်းညွှန်မှုတွေဟာကျွန်တော်တို့အင်တာနက်အရေးကြီးလာတယ်။ဒါကြောင့်မို့1988ရေတော်ပုံကြီးကပေးခဲ့တဲ့90ရေကောက်ပွဲရက်လက်တွေကိုဟလာကျွန်တော်ဆက်ပြီးထိန်းသိမ်းဖို့လိုတယ်။ဒါနဲ့လူမှုခေါင်းဆောင်ဒေါက်တာဆန်းစုကြည်နဲ့နိုင်ငံရေးအကျဉ်းသားတွေရဲ့ဟလာမှန်ကန်တဲ့ရက်တည်ချက်တွေပေါ်မှာကျွန်တော်တို့နောက်ကနေပြီးတော့မှဟလာကျွန်တော်တို့ဟိုပြပြပြဝဝထောက်ခံထားဖို့လိုတယ်။ကျွန်တော်တို့တနတ်သားတွေဟလာဒီမိုကရေစီစံနေအမျိုးသားရေးနဲ့ဟလာကိုပိုင်ပြတတ်တဲ့စံနေမရှိတဲ့အောက်မှာကျွန်တော်တို့တွေကဟလာအလျှော်ပေးစစ်ဆေးရေးကိုကျွန်တော်တို့တွေကညှင့်ပယ်ထားဖို့လိုတယ်။ဒီအရဲအတူလူမှုဒီပါတဲ့စီယုံလှူရှားမှုတွေကိုကျွန်တော်တို့အနေနဲ့ပြင်ဆင်မှုရှိရှိနဲ့လုပ်ရမယ်။နောက်တစ်ခုကနားအဖအတွက်ဟလာကျွန်တော်တို့ဖိအားပေးနိုင်တဲ့လုပ်ငန်းရှင်တွေကိုကျွန်တော်ဖော်ထုတ်ရမယ်။အတတ်နိုင်ဆုံးဓာတ်တွေကိုပြင်ပြင်ဆင်ဆင်နဲ့ဖော်ထုတ်ဖို့ကကျွန်တော်ဒီနေ့တာဝန်လို့ပဲကျွန်တော်ယူဆပါတယ်။
ဟုတ်ကဲ့ဥတန်ကကျေးဇူးပဲခင်ဗျာအဲ့တော့ဦးမင်းနိုင်လည်းပြောပါအောင်ခင်ဗျာအခုဥတန်ကနဲ့ဦးအောင်မိုးစောပြောသွားတာတွေကိုဘယ်လိုမြင်လဲ
ဟုတ်ကဲ့ဦးအောင်မိုးစောကဥတန်ကရောပြောသွားတဲ့ချက်တွေပေါ်မှာကျွန်တော်လက်ခံတယ်ဘောလည်းဘောပြီးပါတယ်ဒါနဲ့မှကျွန်တော်အနေနဲ့ဆက်ပြီးပြောချင်တာကဒီနေ့ကာလမှာကျွန်တော်တို့အဓိကလိုအပ်နေတဲ့အချက်က88ဒီရေတော်ပုံကြီးမှာကျွန်တော်တို့ဘာတွေအားနည်းခဲ့လဲဆိုတဲ့ချက်တွေကိုကျွန်တော်တို့ပြန်ပြီးတော့ပြန်စုစည်းပြီးတော့ပြန်သင်ခန်းစာဖတ်ဖို့လုပ်တယ်ဒါကတစ်ချက်ဖြစ်တယ်နောက်တစ်ချက်ကဒီနေ့ကာလမှာအဓိကလိုအပ်နေတာသူစုကောင်းတစ်ခွေကောင်းတစ်ယောက်ကောင်းနေမရဘူးအဲ့ခါကျတော့ကျွန်တော်တို့အင်အားစုကြီးအားလုံးကသူစည်းနိုင်တဲ့အရင်တော့လည်းမှကျွန်တော်တို့ပြောပြောနေနေရှိတဲ့မျိုးသားနိုင်ငံတစ်ပေါင်းစုပါအဲ့အင်အားစုဖွဲ့မှုအဲ့ဒီအင်အားစုဖွဲ့မှုကလည်းပြည်သူရဲ့အားကိုချစ်ခံနိုင်တဲ့အင်အားစုဖွဲ့မှုဖြစ်ဖို့လိုတယ်နောက်တစ်ချက်ကကျွန်တော်တို့ကတကယ်ရမဟုတ်ပဲနဲ့တကယ်အနှစ်သာရရမာပြေမှာတကယ်လက်တွေ့ပေါ့အနည်းဆုံးဘုံလုပ်ငန်းစဉ်အရာဒီနေ့ဆုံးဆုံနိုင်တဲ့လုပ်ငန်းစဉ်အရာစုပွက်နိုင်တဲ့မြို့သားနိုင်ငံရေးတပ်ပေါင်းနှစ်သာရှိတဲ့တပ်ပေါင်းစုကိုကျွန်တော်ဖွဲ့နိုင်မှုလုပ်ပါတယ်ဒါကဟိုပတ်သက်နဲ့ပြောနေလို့မရဘူး။နောက်ဆိုင်ရက်ပေါ်မှာရေးချနေလို့မရဘူး။ကျွန်တော်ဆိုင်ဖို့ထောက်မှုလည်းမရဘူး။ဒါသိကျင်းနေတဲ့ကိစ္စပါ။အဲ့ခါကျတော့ကျွန်တော်တို့ကတကယ်နှစ်သာရှိတဲ့တောင်းပြောတဲ့မြို့သားနိုင်ငံရေးတပ်ပေါင်းစုတွေအဲ့တော့ဘုံလုပ်ငန်းစဉ်အနေနဲ့ဆိုတော့ကျွန်တော်အနေနဲ့မြင်တာဒီနေ့ကမှကျွန်တော်တို့အမှစကြအောင်ဒီ2008တကယ်ဆက်အောင်ဆင်းစနစ်ကိုသက်ဆိုးရှည်စီနဲ့ထော်ရတင်ရအောင်လုပ်မယ်ဆိုတဲ့ဒီ2008ဖွဲ့စည်းပုံကိုကျွန်တော်တို့လူတုနဲ့အတူတူလုပ်တိုင်းနောက်တစ်ချက်ဒီ2008ဖွဲ့စည်းပုံကြီးကိုစက်ဝင်လာစီနဲ့2010ဒီကောင်ကိုကျွန်တော်တို့ဘယ်လိုဆန့်ကျင်လဲဘယ်လိုသဘိမ့်မောက်ကြမယ်ဆိုတာနဲ့ကြည့်ဖို့လိုမယ်လို့ကျွန်တော်ပြောလို့ပါတယ်
ဟုတ်ကဲ့ကျေးဇူးပါရဦးမင်းနိုင်အဲ့တော့အခုကျွန်တော်တို့ဒီ RFA စကဝိုင်းအတွက်ပေးထားတဲ့အချိန်အတော်လေးနည်းသွားပါပြီအခုပါဝင်ဆွေးနွေးတဲ့ပုဂ္ဂိုလ်၃ဦးကကျွန်တော်တို့ရှင်းလင်းလုံးရေးတော်ပုံ22နှစ်မြောက်ကာလမှာမြန်မာပြည်ရဲ့အနာဂတ်ကိုဘယ်လိုမြင်သလဲဆိုတာနဲ့ပုဂ္ဂိုလ်များပြောချင်တာလွတ်လပ်စွာဆိုပြောနိုင်ပါတယ်ခင်ဗျမိနစ်အနည်းငယ်စီအဲ့တော့ဦးအောင်မိုးစောစပြီးပြောပါလားဗျာ
ကျွန်တော်တို့ရဲ့အနာဂတ်ကိုကျွန်တော်ယုံကြည်ပါတယ်ကျွန်တော်တိုင်းပြည်မလဲမဆိုဒီမိုကရေစီနဲ့နိုင်ငံရေးကိုရရှိမှာဖြစ်ပါတယ်ဒီနေရာမှာဆက်ပြီးကြည့်ကြတဲ့ကျွန်တော်နည်းနည်းပြောပြနေတာကဒါတွေကိုတွားနိုင်ဖို့အတွက်ကိုပထမအဦးဆုံးကျွန်တော်တို့လုပ်ရမယ့်အလုပ်ကတော့အခုလာမယ့်ရေကောက်ပွဲကိုအားလုံးကဝိုင်းဝန်းဆန့်ကျင်ဖို့လိုတယ်။ဘာကြောင့်ဝိုင်းဝန်းဆန့်ကျင်ဖို့လိုတယ်ဆိုလို့ရှိရင်ဒီရေကောက်ပွဲဟာ2008နာပြည့်ဆွဲရုပ်ချုပ်ပုံအခြေခံဥပဒေက1988ဖြစ်လေလုံးအရေးတော်ပုံကြီးရဲ့အောင်ပြီးအောင်ပွင့်လို့ဖြစ်တဲ့နော်တော်ဆန်းစုကြည်90ရေကောက်ပွဲရလာကျွန်တော်တို့တိုင်းရင်းသားတွေနဲ့ကျွန်တော်တို့ကြားမှာရှိတဲ့နားလည်မှုဒီကိစ္စဒီရလဒ်တွေကိုဖြတ်သိမ်းမှုစူးစမ်းနေတဲ့နာဆာစီအုပ်စုရဲ့စူးစမ်းချက်တွေဖြစ်တယ်။ဒါကြောင့်မလို့ဒီရှင်းလင်းလုံး အရေးတော်ပုံရဲ့စစ်ပတ်လေအခါပြားဓမ္မရနေမှာရှင်းလင်းလင်းရဲ့အောင်ပြီးအောင်ပွင့်နေကိုရိုက်ချိုးဖြည့်ဆည်းဖို့ကြိုးစားနေတဲ့ဒီ60ရေပွဲလို့စိတ်ဆောင်မျိုးနောက်ပြည့်ဖွဲ့ပြီးပုံလို့စိတ်ဆောင်မျိုးကိုကျွန်တော်တို့အားလုံးဝမ်းဝဲဆန့်ကျင်ရလို့လည်းကျွန်တော်အနေနဲ့ပြောချင်ပါတယ
်။ဟုတ်ကဲ့ခင်ဗျဘူတန်ငယ်ရအောင
်ကျွန်တော်တို့ဒီ22မိနစ်မြောက်ဟုတ်လားဘာပဲဖြစ်ဖြစ်22မိနစ်တော့မြောက်ခဲ့ပြီ။အဲကျွန်တော်တို့လူချင်းနဲ့အချင်းကြီးတွေဟာကျွန်တော်တို့ဟိုမရောက်သေးတာပဲဖြစ်တယ်လို့ပဲကျွန်တော်အခုချင်းဒီခိုင်မှယုံကြည်တယ်။ကျွန်တော်တို့ပမာပြည်သူလူထုဟာဟလာကျွန်တော်20မိနစ်တာကာလအတွင်းမှာကျွန်တော်ငြိမ်းချမ်းခဲ့တာမဟုတ်ဘူးလို့ပဲကျွန်တော်ထင်ပါတယ်။ကျွန်တော်တို့အခုရင်းကြီးကိုကျွန်တော်ရတဲ့အချိန်မှာကျွန်တော်လူထုဟာသိပါတယ်ဒီစနစ်ကြီးကိုကျွန်တော်တို့ဒီအောင်မြင်အောင်ဟလာကျွန်တော်တို့ဒီစန့်ကျင်ရမယ်ဆိုတဲ့ဒီအခွင့်အလမ်းကိုသာစောင့်နေတာဖြစ်တယ်လို့ကျွန်တော်ဒီဆက်နောက်တစ်ချက်ကတော့ကျွန်တော်မြင်တာဟာအဲ့ကျွန်တော်တို့လူရာဘာပဲဖြစ်ဖြစ်ဒီနေ့ကျွန်တော်တို့အတိုင်းဒီရဲ့ဟလာဒီစစ်အာဏာရှင်စနစ်ဆန့်ကျင်ရေးဆိုတာအမျိုးသားရေးစုံစမ်းမှုလို့ကျွန်တော်ယူဆပါတယ်။ကျွန်တော်တို့တွေအားလုံးဟာဟလာတပွဲရဲ့တူရဲ့ဟလာတအုပ်စုရဲ့လုပ်လို့ရတဲ့ကိစ္စတွေမဟုတ်ပါဘူး။ကျွန်တော်တို့အဖက်ဖက်ကပြင်ဆင်ရမယ်လို့ထင်ပါတယ်။အဲ့လိုပြင်ဆင်ရမယ့်နေရာမှာကျွန်တော်တို့မျက်နှာစာပေါင်းစုံကနေတိုက်ပွဲကြီးအင်အားရှိဖို့လိုမယ်လို့ကျွန်တော်ယူဆပါတယ်။ဟလာနိုင်ငံရေးတိုက်ပွဲကြီးလည်းအင်အားရှိရမယ်။ဟလာတပ်တမာရေးတိုက်ပွဲကြီးလည်းအင်အားရှိရမယ်။အလားတူပါပဲကျွန်တော်တို့ခုနပြောတဲ့ဟလာဒီစီရေးအရာတိုက်ပွဲတွေလည်းအင်အားရှိဖို့လိုတယ်လို့ကျွန်တော်ယူဆပါတယ်ဒီတိုက်ပွဲတွေကိုကျွန်တော်တို့ခုနပြောတဲ့လိုအားလုံးဟာလက်တွဲညီညီလက်တွေ့ကျကျဟလာကျွန်တော်တို့ဟိုဓာရီဟာသူ့ရဲ့ဘုံလုံးမှန်းလို့ကျွန်တော်တို့ယူဆနိုင်တဲ့တရက်ဟာကျွန်တော်တို့အားလုံးအောင်ပွဲနဲ့ပို့ပြီးမိရတဲ့တရက်လို့ကျွန်တော်လည်းမြင်ရတယ
်ဟုတ်ကဲ့ဦးတန်ကကျေးဇူးပဲဦးမင်းနိုင်ဘယ်လိုမြင်လဲဗ
ျကျွန်တော်အနေနဲ့ကတော့ကျွန်တော်မာဒီမှာအခုမှ20မိနစ်ကြာခဲ့တယ်ဆိုပြီးနဲ့ဒါကိုပြန်ကြည့်မယ်ဆိုလို့ရှိရင်ကျင်းရဆိုလို့ရှိရင်ဟိုလူတယောက်ရဲ့သက်သက်နဲ့တွင်တော့ငဲကြကောင်းကြပါလိမ့်မယ်။ဒါနဲ့တခုရှိတယ်အခုကျွန်တော်တို့ဒီ20မိနစ်နဲ့အတွေ့အကြုံကပြီးလိုက်တာနိုင်ငံတစ်ခုရဲ့သမိုင်းမှာစနစ်တစ်ခုကိုကြောင်းတဲ့အခါမှာကျွန်တော်တို့ဒါဘယ်တော့မှမကြောင်သေးပါဘူး။နောက်တစ်ချက်ကဘာပဲဖြစ်ဖြစ်ကျွန်တော်နိုင်ငံမှာဆက်အနာရှင်စနစ်ကအပြီးတိုင်ချုပ်ရင်းပြီးတော့မှတကယ့်ဒီမိုကရေစီလမ်းဝကိုရောက်နိုင်တယ်။ရင်းငယ်လမ်းဝကိုရောက်နိုင်တယ်။မျိုးသားတန်းတူနဲ့ပုံပြေရေးကိုရောက်နိုင်တယ်အနေထားကိုကျွန်တော်တို့မလွဲမသွေရောက်အောင်ဆိုတော့ကျွန်တော်ယုံကြည်ပါတယ်။ဘာကြောင့်လဲဆိုလို့ရှိရင်အဲ့ဒါကကျွန်တော်တို့မာဒီကျောင်းသားပြည်သူပြည်လုံးကဘယ်တော့မှမြင်ခဲ့ဘူး။အဲ့ဒါကျွန်တော်တို့ဒီရှင်းလေးလုံးဒီမိုစီရေတော်ကြီးကတကယ်အချင်းရှားပြရတယ်။နောက်ထပ်တိုက်ပွဲတွေကလည်းအဆက်ဆက်ပြရတယ်။နောက်ထပ်လည်းပြလိမ့်ဦးမယ်လို့ကျွန်တော်ကယုံကြည်တဲ့အတွက်ဒါမလွဲမသွေကျွန်တော်ရောက်အောင်လို့ကျွန်တော်ယုံကြည်ပါတယ
်။ဟုတ်ကဲ့ပါဝင်ဆွေးနွေးခဲ့ကြတဲ့လူပေါင်းတဲ့ဒီမိုကရက်တစ်ပါတီဥက္ကဋ္ဌဦးအောင်မိုးစောကျေးဇူးများကြီးတင်ပါတယ်ဗျာ
ကျေးဇူးပါဗျာအဲ့ဒီကျေးဇူးပါပဲ
မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ဥက္ကဋ္ဌဦးတန်ငယ်ကြီးကျေးဇူးများကြီးတင်ပါတယ်ဗျာ
ဟုတ်ကဲ့ပါကျေးဇူးပါပဲခင်ဗျာ
မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားသမဂ္ဂများအဖွဲ့ချုပ်ဘကတနိုင်ငံခြားရေးတာဝန်ခံဦးမင်းနိုင်ကြီးကျေးဇူးပဲဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကျေးဇူးတင်ပါတယ်ခင်ဗျာ
ဒီနေ့မှနေ့စကားဝိုင်းကိုဒီမန်ရန်နာဝင်ပြပါခင်ဗျာနားဆင်တဲ့အတွက်ကျေးဇူးပါ